ဲ့ပမခဒေါက်တာညောင်ဝင်းကျော်ခင်ဗျာတက်ကြီးရုပ်စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်မှာတော့ဆရာကြီးမှတ်ဉာဏ်ချယောဂဖြစ်တဲ့ဒီတငယ်ပြန်သာအကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီတက်ကြီးရုပ်တွေမှာခရောင်ကဒန်းဖြစ်တာပေါ့ဆရာနော် delirium လို့ခေါ်တဲ့ဒီငန်းဖန်တာနဲ့ပတ်သက်ပြီးတော့ဆက်ပြောအောင်ဆရာကြီးအဲ့တော့အခုလိုဒီတက်ကြီးရုပ်တွေခရောင်ကဒန်းဖြစ်တာငန်းဖန်တာဖြစ်တာများလားဆရာကြီး
ငန်းဖန်တာတော့တက်ကြီးရုပ်တွေမှာအဖြစ်များတဲ့ဖြစ်လွယ်တဲ့ယောဂါတခုပေါ့အသက်ကြီးရချမ်းနိုင်ရနေတယ်ဒီသူတို့ခရောင်ကဒန်းဖြစ်ဖို့ငန်းဖန်မှုကဟိုလူငယ်တွေနဲ့ဆိုင်ပိုလွယ်တာပေါ့နော်အဲ့တော့ဆေးရုံတွေမှာရှိတဲ့ကျွန်တော်ဌာနဆောင်တွေမှာရှိလိုက်လို့ရှိရင်အသက်65နှစ်ကျော်တဲ့လူကြီးတွေကဆေးရခိုင်နှုန်းကနေပြီး25ရခိုင်နှုန်းတော့ကဒလီရီယံလို့ခေါ်တဲ့ဒီအောင်ကရန်ငန်းပန်းရဲ့ယောဂဖြစ်တာကိုသိကြရပါတယ်ခင
်ဗျာ။ဟုတ်ကဲ့ဆရာ။အဲ့တော့တက်ကြီးရတွေမှာအခုလိုဒီငန်းဖန်တာခေယောင်ကရန်ဖြစ်တာပေါ့ဆရာနော်။အဓိကဘာကြောင့်ဖြစ်ရလဲဆရာ
။တက်ကြီးရတွေမှာဘာကြောင့်ဖြစ်လဲဆိုသူအသက်ကြီးလာတဲ့အခါမှာသူ့ရဲ့အုံနောက်တစ်ခုလုံးမှာရှိတဲ့လုပ်ငန်းတာဝန်တွေကတက်လိုက်၊ကျလိုက်၊ပုံမှန်ပြန်ဖြစ်လိုက်။အဲတချို့ကျတော့ခေယောင်ကရန်ပြန်ဖြစ်သွားလိုက်။အဲ့လိုမျိုးတွေဖြစ်တာပေါ့။အဲ့ဒီဖြစ်တဲ့အခါမှာသူကရုပ်ကြီးရဲ့ဆက်ဆက်ဖြစ်တာတွေရှိတယ်။ဘာကြောင့်ဖြစ်တာလဲဆိုတော့ခန္ဓာကိုယ်ယောဂတစ်ခုခုရဲ့နောက်ဆက်တွဲအနေနဲ့အစိတ်တောက်တည်းရဲ့အနိဒိယောက်ဖြစ်တဲ့ယောဂါလိုပဲပြောရမှာပေါ့နော်ကျွန်တော်တို့ကအသက်ကြီးလာတော့ယောဂါတွေကမျိုးစုံဖြစ်ဖို့အခွင့်အလမ်းများလာတယ်အဲဒီယောဂါတွေမျိုးစုံဖြစ်လာတဲ့အခါမှာကိုယ်စီးပြီးဒီစီးပြီးပြီးလာတဲ့အဲဒီစီးတွေမျိုးစုံတွေတော့သေဝါးတွေကြောင့်လည်းဒရောင်ကရန်းတွေဖြစ်တတ်တာရှိပါတယ
်ဟုတ်ကဲ့ဆရာကြီးအဲဒီတော့အခုလို့ဒီဖြစ်လာတဲ့အခါမှာပေါ့ဆရာနော်ဒီစောစောစီးစီးသိနေအောင်ဘလို့မျိုးလက္ခဏာတွေကိုစောင့်ကြည့်ဖို့လိုလဲဆရာ
ငယ်ပြန်တိမိယောဂခန်းစားနေရတဲ့သူတွေမှာလည်းယုတ်တိရဲ့ခေယံကရန်ငန်းဖန်းတာမျိုးတွေတည်းကြည့်တတ်တယ်။အဲ့ဒါယုတ်တိကြီးထထဖြစ်တာရှိသလိုတစ်ခါတစ်ခါမှကောင်းတယ်လို့ဖြစ်ပြီးတစ်ခါတစ်ခါကျတော့သိုးလိုက်ကောင်းလိုက်သိုးလိုက်နဲ့တစ်နေ့လုံးမှမျိုးမျိုးတွေဖြစ်နေတတ်တာပေါ့။များသောအားဖြင့်ညဘက်မှာပူပြီးတော့ဆိုးတတ်ပါတယ်။အဲကြောင့်လဲဆိုတော့အလင်းရောင်နည်းသွားတဲ့ညဘက်တွေမှာယောဂလက္ခဏာတွေပူပြီးတော့ပြတ်တတ်ပါတယ်။ပြန်ကောင်းသွားတဲ့အချိန်တွေလည်းရှိတယ်။ဘယ်လိုပဲဖြစ်ဖြစ်သူ့ရဲ့တိမှုတွေကလိုရင်းသွားတယ်။တက်တက်ကြွကြွမရှိတော့ဘူး။တခါတခါကျတော့ယုတ်ပြည့်ရဲ့စကားလာပြောတဲ့သူတွေကိုဘယ်သူပဲဝါမသိတာမျိုးတွေရှိတတ်တယ်။အဲတခါသူဘယ်မှာရောက်နေတယ်၊ဆေးရုံမှာရောက်နေလို့ရောက်နေမှမသိဘူး။ဘယ်ချင်းကာလကိုရောက်နေတယ်ဆိုတာလည်းသူမသိတတ်ဘူး။သူ့ရဲ့မှတ်ဉာဏ်ကိုစစ်ဆေးခြင်းလဲပြောပြီးပြန်မရင်မသိပြန်ဘူး။နောက်တစ်ခုမှတ်ဉာဏ်စစ်ဆေးရင်ကြောက်နေတာတွေတွေ့တဲ့ချင်းအသိအစ်စ်တွေကောင်းတဲ့ထက်ပြင်းလဲသူမှတ်သားနိုင်အောင်မလေ့လာနိုင်ဘူးပေါ့။ဒီပြင်နံပါတ်နေတဲ့ချိန်ကာလပေါ့။အဲဒီကာလမှာဖြစ်ဖြစ်ခဲ့တာတွေကိုပြန်မရင်လဲကောင်းလာတော့တဲ့အချိန်မှာသူဘာတွေလုပ်ခဲ့တယ်ဘာတွေထုတ်ခဲ့တယ်ဆိုတာတွေကိုသူသတ်မိဘူးသူဆဲခြင်းဆဲမယ်အော်ခြင်းအော်မယ်လုပ်ခြင်းတွေလုပ်မယ်အဲ့ဒီလုပ်ခဲ့သမျှတွေကိုသူအမှတ်မိတော့ဘူးသူ့ရဲ့တွေးခေါ်တဲ့အစွမ်းတွေစဉ်းစားနိုင်တဲ့အစွမ်းရဲပြီးတော့နှီးကွေးသွားတာမျိုးတွေကြောက်တွေ့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေသိလာပြီဆိုလို့ရှိရင်တော့စောစောစီစီကုသမှုတွေပြည့်စုံမှုတွေလုပ်ဖို့လိုအပ်တဲ့နေရာမှာဒီဆေးရုံစီကံတွေမှာရောဒီမိသားစုတွေအနေနဲ့ပေါ့ဆရာနော်ဘာတွေလုပ်ပေးတယ်လဲ
ဟိုမိသားစုတွေမှာလည်းဒီ user site လုပ်ရမှာရှိတယ်လို့ဆရာဝန်တွေထိကနေပိုင်းရလဲပြည်သူရမှာကြားထားဖို့လိုတာပေါ့ဒီလိုမျိုးကြောင်ကရန်ဖြစ်တာတွေကစိတ်ငုံလိုက်ပြီးတော့လဲကြောင်းနေတတ်တာတွေရှိတယ်အဲ့တော့ကုသမှုအနေနဲ့ကတော့ဘာကြောင့်ဖြစ်တယ်ဆိုတာမူတည်ပြီးတော့ကုသတာပေါ့နော်ရည်ရက်တွေနဲ့ရည်ရက်တွေချင်းနဲ့အာဟာရချုပ်တဲ့ရင်ဗီတာမင်တွေချုပ်တဲ့ရင်ဒါတွေလိုတာတွေဖြည့်ပေးမယ်အဲ့တော့ကျူးကျူးတဲ့နေရာမှာတူတူရောက်တဲ့ကျူးကျူးတာပိုကောင်းတယ်ကျူးကျူးတဲ့သူကြောင်းကြောင်းသွားလို့ချင်းရင်ဒီမှာပိုပြီးတော့အဆက်ခဲရှိတတ်တယ်ကျူးကျူးတဲ့အခန်းကလည်းအလင်းရောင်ကောင်းနေရင်ကိုကောင်းတယ်။နောက်ပြည်သူတွေသူကလည်းတယောက်တည်းဖြစ်မယ်။အလင်းရောင်ကလည်းကောင်းမယ်။ဆိုရင်လူနာအတွက်ကောင်းချုပ်စရာကြီးမဖြစ်တော့ဘူး။နောက်လူနာကိုပတ်ဝန်းကျင်ကိုသိအောင်လည်းလုပ်ပြရမယ်။ဒါဆေးရုံဆိုတာဆေးရုံဆိုဆေးရုံအိမ်ဆိုအိမ်သူ့ကိုသိအောင်လုပ်ထားပြရမယ်။ဘယ်နှစ်လားညနေလားဘယ်နှစ်နာရီထုတ်ပြီးလဲသူ့ရောက်နေတာဘယ်နေရာဆိုတာမျိုးတွေပေါ့နော်။သူ့ကိုသိအောင်ပတ်ဝန်းကျင်နဲ့နေရာတွေအချိန်လေးသိအောင်ဖြည်းဖြည်းလေးမှန်မှန်လေးနဲ့မကြာမကြာလေးပြောပြောပြီးနေရမယ်။အမှန်တရားကိုသိအောင်လုပ်ပြရမယ်ပေါ့ reality ဟလာအများအားဆက်ဆက်မိအောင်လုပ်ပြီးထားနေရမယ်။နောက်ပြီးတော့ခေယံကရန်ဖြစ်စီတာနဲ့ငန်းဖန်းတာကိုပူဆိုးတည်တတ်တဲ့ဖြေတွေကိုကျူးစုတဲ့သူကသိနေပြီးတော့သိဟာ ਉਹ တဲ့အတတ်နိုင်ဆုံးကျွန်တော်တို့ကရှောင်ရှားပြရမယ်။အဲ့တက်တာနဲ့ပတ်သက်လို့ကတော့နေအိမ်လိုက်ညမိတ်လိုက်ဖြစ်နေတတ်တဲ့ပြဿနာတွေအများကြီးတတ်တယ်။စိတ်ရောစိတ်ကနေမှာပြဿနာအရာပဲလူနာစောင့်နေသူကလည်းဆရာရဲ့တနေ့လုံးအိပ်ပြီးညကြတော့မအိပ်ဘူးဆိုတာမျိုးဖြစ်တတ်တော့အဲ့ဒီအတွက်လိုအပ်တဲ့စီဝါတွေလည်းကျွန်တော်တို့ကြောင်နေနေနဲ့ချိန်ညှိပြီးတော့ဒီစက်ကြီးတွေနဲ့တန်ယုံတော့ပဲကျွန်တော်တို့ပြီးပြီးတော့အိတ်သက်ချင်းကိုပုံမှန်ပြောင်းကျွန်တော်လုပ်ပြရပါတယ်။အပြုတ်မှုတွေနဲ့ပတ်သက်တဲ့အတားအဆီးအနှောင့်အယှက်တွေပုံမှန်မှန်တာတွေဖြစ်နေတယ်ဆိုရင်တော့အဲ့ဒါတွေကိုပြည့်ပြည့်ချင်းညီညီတသာလေးနဲ့မလုပ်ဘူးလဲပြောမယ်နော်။အပြုတ်ရောအခေယုံကူညီရောနဲ့မရဘူးဆိုရင်တော့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာကုသတဲ့စီဝါတွေလိုအပ်လို့ကျွန်တော်တို့ဖြည်းဖြည်းရောက်ရောက်ပေးရပါတယ်။ထူးသေးတွေရောစပြီးပြောပြရပါတယ်။အဲ့လိုမျိုး ပြီးပြီးတော့လူနာရှင်အဲ့ဒါလူနာရှင်တွေကစနစ်ကျပြုစုပေးမယ်ဆိုလို့ရှိရင်အဲဒီလူနာတွေဒီနေ့ကဟိုတိုးတက်မှုမြန်မြန်ဆန်ဆန်ရနိုင်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်လာတဲ့အခြေအနေမျိုးမရောက်ပါဘူးဆရာနော်ကြိုတင်ပြီးတော့ကာကွယ်နိုင်တဲ့အနေထားရောရှိလားဆရာ
ကြိုတင်ပြီးတဲ့ကာကွယ်နိုင်တဲ့အနေထားကအသက်ကြီးလာတဲ့အခါမှာယောဂါလေးမျိုးစုံဖြစ်တတ်တယ်ထိခိုက်တန်ရာတွေရတတ်တယ်အဲသေးဝါးကြီးကျိမန်တုံးဆွဲရတာရှိတယ်ပြည်ညာအိတ်ပေါက်ကတော့လည်းရှိတယ်အဲ့တော့ဒီလိုလူကြီးတွေမှာကသင်္ဘောကြီးနဲ့ဆရာမလေးညွှန်ကြားလိုက်တဲ့အကြည့်ကျသူ့ချိန်နဲ့သူဆက်ပြီးတော့ဆရာဝန်ဆရာမတွေသိဖို့တဲ့တိုင်းရင်ဆက်မှန်သွားပြဖို့လိုပါတယ်ဒီဆိုင်ကိုလိုပါတယ်ဟုတ်လားဒီနောက်ဆက်တွဲကြောင်းဖြစ်တတ်တဲ့အဲဒီအမီဒီယန်ဆက်ပြီးဖို့ပဲဒါအကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတက်ကြီးရွယ်တွေမှာနောက်ဖက်နာခေယောင်ကတန်းဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးရတခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိပါဆရာ
။များတော့ကျွန်တော်တို့ကတော်တော်ပြောတဲ့ဒလီရန်ဖြစ်တဲ့သူတွေတော်တော်များများက30ရာခိုင်နှုန်း40ရာခိုင်နှုန်းလောက်ကခြားနာဆောင်တွေမှာဖြစ်တတ်ပြီးတော့အင်မတန်ရေးကြည့်တဲ့စနစ်ပြကူဖို့လိုပါတယ်။စနစ်ပြမကူဘူးစနစ်ပြစောင့်ချောင်းကိုပေးဘူးဆိုလို့ရှိရင်တော်တော်ပြောတဲ့30ရာခိုင်နှုန်းက40ရာခိုင်နှုန်းကဟိုအသက်ဒီဆုံးရတတ်တာကိုတွေ့ရပါတယ်။အဲ့ဒါအကြောင်းခေယောင်ကတန်းငန်းဖက်ရတဲ့အကြောင်းရင်းကိုအဲစောစောစီးစီးတိပြီးတော့စောစောစီးစီးကိုမယ်ဆိုလို့ရှိရင်အ мян ဆုံးသက်သာသွားနိုင်ပါတယ်။နောက်ပြီးတော့အဲ့ဒီလူနာတွေတဲက900ခိုင်နှုန်းလောက်ကဒမင်းချားတွေပါတယ်။အာယုံရောနဲ့အသိဉာဏ်တွေချိုးရင်းတဲ့ယောဂါတွေကိုကြောင်းသွားတတ်တဲ့အတွက်အဲငန်းဖန်းတဲ့ဝေဒနာကိုအဲပေါ်ပေါ်ဒီမထားပဲနဲ့အ мян ဆုံးသိပြီးတော့အ мян ဆုံးကုသမှုခံယူဖြစ်အောင်ကုသပေးစေချင်ပါတယ်လို့ပြောချင်ပါတယ်ခင်ဗျ
။ Okay ကျေးဇူးများချင်ပါတယ်ဆရာ။